ရေးရံမျိုးစုံနဲ့ခက်ခဲတွေရှိနေကြတာပဲအဲ့ဒီခက်ခဲတွေကိုလည်းဘုရားနုဂတိကကျော်လွှားစေနိုင်ပါတယ်ဒါနပြုခြင်းနဲ့ပြုခွင့်မသာဘူးသီလစောင့်တည်ခြင်းနဲ့စောင့်တည်ခွင့်မသာဘူးဘာဝနာအားထုတ်ခြင်းနဲ့အားထုတ်ခွင့်မသာဘူးစတဲ့ကုသိုလ်ပြုခွင့်မသာတဲ့အခက်ခဲတွေကိုလည်းပဲကျော်လွှားလွန်မြောက်စေနိုင်ပါတယ်ကုသိုလ်ပြုနေတဲ့အချိန်မှာတွေ့ရတဲ့ခက်ခဲနှောင့်ယှက်တွေလည်းကျော်လွှားနိုင်ပါတယ်ဘာဝနာပွားပြီးဆိုရင်ခက်ခဲတွေအများကြီးတွေ့ကြတာပေါ့လူတိုင်းပြရမယ်လို့တော့မဆိုလိုပါဘူးပွားရင်ပွားရင်လည်းစိတ်နဲ့ပတ်သက်တဲ့ခက်ခဲပဲဖြစ်ဖြစ်မမြင်ရတဲ့ကရလောကခက်ခဲနဲ့ပဲဖြစ်ဖြစ်ကိုယ်ပဝင်းရင်ကအထုပ်ဖို့ယောဂီနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ခက်ခဲတွေဆိုတာတွေ့ရတယ်အဲ့ဒီခက်ခဲတွေကိုလည်းဗုဒ္ဓံဥတ္တိနှလုံးသားနဲ့ကျော်လွှားလွန်မြောက်နိုင်ပါလေ။ပြောစရာဒီကတော့အများကြီးရှိပါသေး။ဒါပေမဲ့လို့ချင်းသိမြဲတဲ့အတွက်ကြောင့်တူပဲချုပ်မာတော့မယ်။အဲကြောင့်ဆိုလိုက်ပါခက်ခဲလို့လို့ဂုံတော်ကပွားကူပွားရမည်ခက်ခဲလို့လို့ကုံတော်ကိုပွားကိုပွားရမည်ဒီကုံစားမြေသမီးလေးဗုဒ္ဓံဥတ္တိပွားရမယ်ပတ်သက်ပြီးတော့ဇေဒီတော်ကိုအာယုနမိတ်ယူပြီးတော့ပွားများတာလေးကိုကိုလိုရဆွဲကောက်ချက်ချပြီးတော့ပုံတော်ကိုပွားတာပုံတော်ကိုပွားမှဗုဒ္ဓံဥတ္တိလို့လည်းပဲကောက်ချက်ဆွဲမိတတ်တယ်အမှန်တော့ဇေဒီတော်ကိုအာယုနမိတ်ချပြီးပွားတာမှမင်းမဲ့ဇေဒီတော်တတ်တတ်ပဲပွားတာမဟုတ်ပါဘူးပထမတော့ဇေဒီတော်ကိုအကြောင်းခံတာပေါ့ဇေဒီတော်ကိုအာယုပြီးပြီနဲ့ဘုရားရှင်ရဲ့ဂုဏ်တော်တွေကိုစိတ်ထဲကနေထပ်တလဲလဲပွားများပါလေစိတ်ကနေထပ်တလဲလဲပွားများတဲ့အတွက်ကြောင့်လည်းပဲဗုဒ္ဓံဥတ္တိဘာဝနာဆက်စစ်ဖြစ်ပြီးတော့ပီတိတွေဖြစ်လာကြရခြင်းဖြစ်ပါလေဒီနေ့မှာဗုဒ္ဓံဥတ္တိနဲ့ပတ်သက်တဲ့လေရီဆရာတော်ဘုရားရဲ့အစုံအမေးတစ်ခုတော့မှတ်သားတင်ပါလေဟိုးတစ်ခေတ်တစ်ခါကစကိုင်းမှာစကိုင်းတောင်တန်းမှာမဟာကန္တယံဆရာတော်ဆိုတာရှိပါတယ်အဲဒီမဟာကန္တယံဆရာတော်အခုတရားနာပြီးသားများပြီးကြတဲ့မရပူရမဟာကန္တယံဆရာတော်ကျန်ပြီးဆရာတော်မဟုတ်ပါဘူးအဲဒီဆရာတော်တို့ရဲ့ဆရာတော်ပေါ့စကိုင်းကမဟာကန္တယံဆရာတော်ဖြားကြီးကဗုဒ္ဓံဥတ္တိကိုအဓိကပင်နိုင်ထားပြီးတော့ဘာဝနာပွားများပါတယ်အဲဒီလိုပွားများတော့တရီဆရာတော်ကြီးနဲ့တွေ့တဲ့အခါသူကသူပွားပုံကိုရှောက်တယ်ဘလို့ပွားတယ်လဲဆိုတော့တရားထိုင်တယ်လို့ဘုရားဘာဝနာနည်းနဲ့ပွားပြီးဆိုတော့တရားထိုင်တယ်ထိုင်ရတာပေါ့တရားထိုင်တယ်ထိုင်ပြီးတော့ကိုယ်ရှိနှစ်တောင်တော်လောက်မှာအခင်းလေးတစ်ခုလည်းခင်းထားတယ်ဒီကတိုင်းအခင်းလေးအခင်းလေးတစ်ခုခင်းထားပြီးတော့အဲ့ဒီအခင်းပေါ်မှာမြတ်စွာဘုရားတရင်သုံးလာရောက်ပြီးတော့တရင်သုံးနေတဲ့ပုံအာယုံပြုလိုက်တယ်မိမိရဲ့ရှိနှစ်တောင်တော်မှရှိတဲ့ခင်းလေးပေါ်မှာတတုတ္တိဇာမြတ်စွာဘုရားလာရောက်ပြီးတော့ကိုတော်တိုင်းတရင်သုံးနေတဲ့ဘုံအာယုပြုဖန်တီးလိုက်တယ်။ဖန်တီးပြီးတော့မှအာယုနဲ့မှကိုရှိနှစ်တောင်တော်မှဘုရားကြွလာပြီးတော့အာယုပေါ်ပြီးဆိုတော့မှအရဟံအရဟံအရဟံနဲ့ထပ်တည်းလေးပွားများတာဖြစ်ပါလေ။အဲ့ဒီနည်းနဲ့ပွားများလိုက်တာဆရာတော်ကိုယ်တိုင်ရဲ့သူ့ရဲ့တပည့်တက္ကမတွေကိုဘုရားနမိတ်ချင်ကြတယ်ကြောင်ကြီးတော့၆ကကွန်မြူပြီးတော့တင့်တယ်တက်ပြီးတဲ့ဘုရားနမိတ်ကိုသူတို့ရှားကြတယ်အဲ့ဒီလိုရှောက်ပါလေရှောက်တော့လေဒီဆရာတော်ဘုရားကြီးကဗုဒ္ဓံဥတ္တိဆိုတာအာယုနမိတ်မထင်ကောင်းပါဘူးပီတိတာဖြစ်ကောင်းပါလေဒါပေမဲ့လို့ဆရာဖြစ်တဲ့ပုဂ္ဂိုလ်ကအာယုနမိတ်တစ်ခုနဲ့ပရိကံလုပ်ပြီးတော့ပြီးထားတာဆိုရင်တော့ဆရာပြီးထားတဲ့ပရိကံနဲ့ယောဂီပုဂ္ဂိုလ်ထင်လာတဲ့နမိတ်နဲ့တော့တည့်နေပါလေမှန်နေပါလေအတုမရှိတဲ့အတိအိဋ္ဌာယုံလို့ခေါ်တဲ့အမတန်တင့်တယ်တဲ့အတိအိဋ္ဌာယုံမြတ်စွာဘုရားရှင်ဒီကတော့အာယုဖြစ်တဲ့အတွက်ကြောင့်လည်းပဲအဲ့ဒီအာယုကိုဖြတ်ဖြတ်ပြီးတော့မပြည့်စုံပါဘူးဒါပေမဲ့ဗုဒ္ဓံဥတ္တိတော်မဖြစ်ပါဘူး ဗုဒ္ဓံဥဒ္ဒတိလို့တော့ခေါ်နိုင်ပါဘူး။ဘာလို့ခေါ်မယ်ဆိုဘယ်လိုခေါ်မလဲဆိုတော့ကတိုင်းဆယ်ပါးထဲမှာအယောင်ကတိုင်းလေးမျိုးဆိုတာရှိပါတယ်။အယောင်ကအယူပြုပြီးတော့ပွားများတဲ့ကတိုင်းလေးပါးထဲမှာတွင်းပြီးတော့ဗုဒ္ဓကတိုင်းကိုခေါ်ရင်တော့ရာကောင်းကြနိုင်ပါလေ။ဗုဒ္ဓံဥဒ္ဒတိတော့မဖြစ်ပါဘူး။အမတန်မှတ်သားစရာကောင်းပါလေ။ပွားများနေတာကဘုရားရဲ့ဂုဏ်ကိုပွားနေတာမှမဟုတ်ဘူး။ပုံကိုပွားနေတာဘုရားရဲ့ရည်ညွှန်းတော်တွေဘုရားရဲ့ရှင်စင်တော်ဝါဝင်နေတာတွေဆက်ပြီးအပြင်ဘုရားရဲ့ပုံတော်နဲ့တကွာရောင်စင်းကိုအာယုပြုပြီးပွားများနေတာဖြစ်တဲ့အတွက်ကြောင့်ဗုဒ္ဓံဥဒ္ဒတိတော့မဖြစ်ပါဘူး။ဗုဒ္ဓကတိုင်းလို့ဗုဒ္ဓကတိုင်းလို့တော့အတိအကျတော့မြတ်စွာဘုရားဟောထားတာမရှိဘူးပေါ့။အယောင်လေးမျိုးကိုပဲစုပေါင်းပြီးတော့အယောင်ကတိုင်းအနေနဲ့ဗုဒ္ဓကတိုင်းကိုပြောလိုက်ခြင်းဖြစ်ပါတယ်။အဲ့တော့ဗုဒ္ဓံဥဒ္ဒတိဆိုတာကဗုဒ္ဓဆိုတဲ့နေရာမှာဗုဒ္ဓကုဏလို့ဖွင့်ပြထားပါတယ်။ဘုရားရဲ့ဂုဏ်တော်ဖြစ်ပါတယ်။ဘုရားရဲ့ဂုဏ်တော်ကိုထပ်ပြီးလည်းပြည့်တော်ခြင်းဆင်ញင်ခြင်းအောင်းမိခြင်းကြီးညိုနေခြင်းပြီးတာလည်းဗုဒ္ဓဥဒ္ဒတိအစဖြစ်ပါတယ်။ဒါကြောင့်ဗုဒ္ဓဥဒ္ဒတိဆိုတာအာယုနမိတ်ခြင်းကောင်းတဲ့ကမ္မထံမဟုတ်ဘူး။ပီတိတော့ဖြစ်ကောင်းလေ၊သမာဓိတို့ဉာဏ်တို့တော့ဖြစ်ကောင်းလေလို့လည်းပဲဆိုမြဲစွာမှတ်သားထားရမယ်။အဲကြောင့်ဗုဒ္ဓံဥဒ္ဒတိဆိုတာဇံရကြည်နိုင်တဲ့သမထမဟုတ်ပါဘူး။အလိုလဲဆိုတော့သူကနမိတ်ထင်ကောင်းတဲ့ကမ္မထမဟုတ်တဲ့အတွက်ကြောင့်ပါပဲ။ဇံပင်ကြီးနေဇံရရဲ့ဆိုတာကအာယုနမိတ်တစ်ခုခုကိုမြဲနေအောင်ပွားများရခြင်းဖြစ်ပါတယ်။ပွားများရပါလေ။ဗုဒ္ဓံဥဒ္ဒတိကတော့ဘုရားအာယုကိုအာယုနမိတ်တစ်ခုဖြစ်နေဖန်တီးပြီးတော့မြဲနေအောင်ပွားလို့ရတဲ့အရာမျိုးမဟုတ်ပါဘူး။ဘုရားရှင်ရဲ့ဂုဏ်တော်တွေကိုပွားများရတာဖြစ်တယ်။ဂုဏ်တော်ဆိုတာကလည်းတစ်ခုတည်းရှိတာမဟုတ်ဘူး။များပြားစွာမရင်မတွက်နဲ့မရှိသေး။ဂုဏ်တော်တစ်ခုတစ်ခုမှလည်းပဲအတိတ်တွေကရှင်ញင်လို့မကုန်နိုင်အောင်နဲ့ဆိုင်ကြေပြောလုံးပါလေ။တစ်ခုတစ်ခုမှကိုယ်ကအမြဲတမ်းကြေပြောကြေပြောလာပါပြီ။ဒါပေမဲ့ဂုဏ်တော်ပွားတဲ့ပုဂ္ဂိုလ်ကလည်းတစ်ခုတည်းနဲ့မကြည်နပ်ပါဘူးဂုဏ်တော်ရဲ့သဘောကူးကတစ်ခုတည်းနဲ့ကြည်နပ်နိုင်တဲ့သဘောမရှိတဲ့အတွက်ကြောင့်တစ်ခုပွားရင်နောက်တစ်ခုထပ်ဆက်ပြီးတော့ပွားခြင်းနဲ့အဲ့ဒီတစ်ခုပွားနေဖို့နောက်တစ်ခုထပ်ပြီးတော့ပွားခြင်းနဲ့ဂုဏ်တော်တွေတစ်ခုပြီးတစ်ခုလက်ကပတ်ကဆီကဆင်ကပွားများခြင်းနဲ့စိတ်တွေထိတာပေါက်ဖြစ်ရစေဖြစ်ပါတယ်ဒါကြောင့်မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ဟာအာယုနမိတ်ထင်ကောင်းတဲ့အာယုမဟုတ်တာကြောင့်ဂုဏ်တော်တစ်ခုနဲ့လည်းတည်တည်နိုင်စွာမရှိပင်လေကိုလက်ပြကူးနေတဲ့ပုဂ္ဂိုလ်တို့တစ်ခုပြီးတစ်ခုကူးခတ်ပြီးတော့ပွားများနေရတဲ့သဘောမျိုးလေးဖြစ်တဲ့အတွက်ကြောင့်တကြောင်ဘုရားရှင်ရဲ့ဗုဒ္ဓဂုဏ်တော်ကိုဆင်ញင်တဲ့ဗုဒ္ဓဥဒ္ဒတိနဲ့ဇံမယနိုင်ပါဘူးနောက်တစ်ချက်ဇံမယနိုင်ဘူးဆိုတာကလည်းဘုရားရှင်ရဲ့ဇံရတယ်ဆိုတာကပညာကိုပွားမှဇံရတာဖြစ်ပါတယ်မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ဟာသမထကမ္မထံလို့ဆိုရပေမဲ့ပညာမဟုတ်ပါဘူး။သဘာဝသမောဟိကံပြီးတော့နာပညာတိလို့ဆိုတဲ့အတိုင်းမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေဟာအမတန်နဲ့နဲ့တဲ့ပရမတ်သဘောတွေဖြစ်ပါလေ။စပြီးတော့ပွားတဲ့ပုဂ္ဂိုလ်ကတော့ဇီရီတော်တော်၎င်း၊ရုပ်ပွားတော်ပစ္စုစုတော်၎င်း၊ဘုရားရှင်ရဲ့မျက်နှာတော်တော်၎င်းပုံတော်နမိတ်တော်ပထမပိုင်းမှာရှင်းမှာပေါ့။အဲ့ဒီပုံတော်နမိတ်ကတော့ပညာပါပဲ။ဒါပေမဲ့ပွားရင်ပွားရင်နဲ့ဘုံတော်အတွင်းဘုံတော်သွင်းပြီးတော့ပွားရင်ပွားရင်နဲ့ဂုံတော်ရှင်နေတက်လာပြီးဂုံတော်အသားပြီးတက်လာပြီးဆိုရင်တော့ပညာတွေပြောက်သွားတာပါပဲဇေဒီတော်နမိတ်တွေပြောက်သွားတယ်ရုပ်ဘွားတော်နမိတ်တွေမျက်နှာတော်နမိတ်တွေပြောက်သွားတယ်ဘုရားရှင်ရဲ့ဂုံတော်အသေးပေနှစ်သားလီမှာပဲကပ်ပြီးတော့တည်နေတယ်ညဆောက်တဲ့ရှင်ရဲ့ကိရိတာကင်းနေဆိုတဲ့သဘောဟာပညာမှာမဟုတ်ပဲပရမတ်ပါပဲစကားရကိရိတာကင်းတော်မူသောမြတ်စွာဘုရားဆိုတာကကိလေသာကင်းတော်မူသောမြတ်စွာဘုရားဆိုတဲ့စကားလုံးကတော့ပညာပေါ့ဒါပေမဲ့ကိလေသာကင်းနေဆိုတဲ့ဓတ္တတိသဘောတရားလေးကတော့ပရမတ်ပါပဲအဲဒီလိုအပ်ပေါ့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ဒီအားလုံးကပရမတ်သဘောတရားဖြစ်ပါလေပထဝီအဘောတိသောဝါယောလို့ခေါ်တဲ့ဓာတ်ကြီးလေးပါတို့လိုပဲအဟုတ်ရှိတဲ့သဘောတည်းရှိတဲ့သဘောဖြစ်ပါလေစိတ်ကူးနဲ့ကြံပြီးစဉ်းစားထားတဲ့အတွေ့အကြုံမဟုတ်ပါဘူးဒါကြောင့်မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ဒီဟာပရမတ်သဘောတသက်တာဖြစ်တဲ့အတွက်ကြောင့်ဇံမယနိုင်ပါဘူး။အာယုမိတ်ထင်နိုင်ပါဘူး။ဒါလေးလည်းမသားကြည့်ဖို့ပါပဲ။နောက်တစ်ခုလူတရရနိုင်တယ်ဆိုတာကဘာလူတရလဲ။ ကောင်းကျိုးချမ်းသာမှန်သမျှကောင်းကျိုးချမ်းသာတွေရခြင်းနဲ့ဒုတာဖြစ်ပါတယ်လူရဲ့လို့ဖြစ်လာရင်တော့ကောင်းကျိုးတွေသိရခြင်းနဲ့လောကီနဲ့ပတ်သက်လို့ရှင်လည်းကောင်းကျိုးချမ်းသာတွေရခြင်းနဲ့လောကုတ္တရာနဲ့ပတ်သက်ပြီးတော့လည်းကောင်းကျိုးချမ်းသာတွေရခြင်းကြရတယ်လောကီကောင်းကျိုးချမ်းသာလောကုတ္တရာကောင်းကျိုးချမ်းသာဘာချမ်းသာမှမရချင်ပါဘူးဆိုတာမရှိပါဘူးချမ်းသာတွေရခြင်းနဲ့ဆိုတော့လောဘဖြစ်နေမယ်ငါတော့ဘာမှမလိုချင်ပါဘူးလို့နာမည်ကောင်းကြီးထည့်လိုက်ရုံနဲ့လူကျင်တဲ့စိတ်ကပြတ်သွားတာမှမဟုတ်ပေ။ယဟနာမှာမဖြစ်သေးဘူးဆိုရင်တော့လောကီကျိုးပဲဖြစ်ဖြစ်လောကုတ္တရာကျိုးပဲဖြစ်ဖြစ်တစ်ခုခုကတော့လူကျင်တဲ့စိတ်ရှိကိုရှိနေမှာပါ။ပရိယုတ်ထံသဘောမျိုးနဲ့ထားတာကြောကြောထင်းထင်းရှားရှားကြီးဖြစ်မနေတော့မှလူတရားနေနေတော့စိတ်ထဲမှာရှိနေမှာပေါ့။လူကျင်လို့လည်းပဲကုသိုလ်တွေမဲ့ဖို့နေပါဆိုတော့လောကုတ္တရာကျိုးကြီးလူကျင်လို့လည်းပဲကုသိုလ်တွေလုပ်နေကြတာပေါ့။ဒီစီဥ္စာသင်္ဘောကြွကြမှုဆက်တဲ့လောကီကောင်းကျိုးတွေလိုချင်လို့လည်းပဲဒီထက်ကနေဝင်နေဝင်ကနေထွက်စီးပွားတွေရှားပြီးတော့ကျုံကန်ထုတ်ရှားလှုပ်လှုပ်နေကြတာပေါ့စီးပွားဥစ္စာမလိုချင်မနဲ့ဈေးရောက်နေတဲ့သူတွေရှိပါမလားမရှိပါဘူးဒါဆိုရင်ဈေးရောက်နေတဲ့ပုဂ္ဂိုလ်ဟာဈေးရောက်ကောင်းကျိုးတွေဆိုတဲ့လူတာတော့မရှိနိုင်ဘူးလားရှိနိုင်ပါတယ်ထားတဲ့ကြောကြောထင်းထင်းရှားရှားကြီးနဲ့ဂုံတော်ပွားနေတဲ့အချိန်မှာဈေးရောက်ကောင်းကျိုးတွေလွတ်တယ်ညွတ်တယ်ဆိုတာမျိုးတော့ဒါတော့မရှိသင့်ဘူးပေါ့ဒါပေမဲ့လည်းပထမပိုင်းမြင့်နေတဲ့စိတ်နှုတ်နေတဲ့အချိန်မှာတော့ရှိချင်ရှိမဲ့ပေါ့ရှိရှိမရှိရှိပွားတာပွားပါပွားရင်ပွားရင်လည်းဇီအောင်ကောင်းကျင်တယ်ဆိုတဲ့လောကီလူရင်းဆန္ဒတွေလည်းတစ်ပြေးပြေးပျောက်သွားပြီးတော့ဖျားပေါ်မှာတကယ်ကြီးညိုတဲ့စိတ်နဲ့ပွားတာမျိုးဖြစ်တော်ပါလိမ့်မယ်သို့တော့ဒုတိယတန်းနေတော့လူကျင်တဲ့စိတ်ရှိမှာပေါ့ဂုံတော်ဒီပွားရင်ဇီအောင်ကောင်းတဲ့တည်းဆိုတဲ့ဒီလိုကံကံရဲ့ကျုပ်ကိုယုံကြည်တဲ့စိတ်လေးကလည်းရှိနေမှာပါပဲဘယ်လိုပဲဖြစ်ဖြစ်ပေါ့လေလူရဲ့လူဖြစ်နိုင်တဲ့လောကီလောကုတ္တရာကောင်းကျိုးချမ်းသာရခြင်းနဲ့လူတာရှိနေပါတယ်အဲ့ဒီလူတာတွေကိုဂုံတော်နှလုံးသားကရစေနိုင်ပါတယ်ဘာလို့လဲဆိုတော့မိမိအာယုပြီးပွားများနေတဲ့မြတ်စွာဘုရားကိုတော်တိုင်ကလောကီလောကုတ္တရာကောင်းကျိုးချမ်းသာတွေထွတ်ထွေရောက်ပြည့်စုံနေလို့ပါပဲလောကီကောင်းကျိုးချမ်းသာဆိုတာကတော့မြတ်စွာဘုရားကိုတိုင်ကတော့လူချင်းတောက်တာမှမရှိဘူးပေါ့မရှိပေမဲ့ပြည့်စုံနေတယ်မြတ်စွာဘုရားဟာဒုလကလုံးရဲ့ပူဇော်ထူခံတိုက်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ခံတိုက်တဲ့အတိုင်းနဲ့ပူဇော်ခံရတဲ့ခံရတဲ့အတွက်ကြောင့်လူလောကမှာဆွမ်းလည်းပဲမြေဆိုးရာဇာတိပတိတွေရွေးဒီလူလောကကထိတ်တန့်ပုဂ္ဂိုလ်တွေကလည်းနေစဉ်နဲ့အမျှပူဇော်နေကြပါလေ။နတ်လောကကထိတ်တန့်နေသည်နတ်မင်းကြီးတွေကလည်းပူဇော်နေကြတယ်ဗြဟ္မာလောကကထိတ်တန့်ဗြဟ္မာကြီးကလည်းနေစဉ်နဲ့အမျှပူဇော်နေကြတယ်တတ္တတို့ချာရှိစဉ်တုန်းကဆိုတာမပြောနဲ့တော့အခုတတ္တတို့ချာမရှိတဲ့အချိန်မှတောင်မှပဲပူဇော်နေကြတော့မယ်အခုပဲဘုရားငါးစုဆန္ဒရှင်စီရိုဒီတိထကုတ်ွက်ပြီးတော့မြတ်စွာဘုရားကိုပူဇော်ကြအောင်မယ်အဲဒီလိုပေါ့နေစဉ်နဲ့မျှတောက်တော်ရည်ရည်ပန်းနေဆွမ်းနေနေစဉ်ကိုယ်အိမ်မှာကိုကတ်နေကြတဲ့လူတွေကိုယ်အိမ်ကလည်းကတ်ပြီးပူဇော်အိမ်ကလည်းပူဇော်နေဘုရားကိုခုချိန်ထိပူဇော်နေကြတော့မှာပဲအပူဇော်ခံနေရတော့မှာပဲအဲ့တော့တရောကမှာမြတ်စွာဘုရားလောက်အပူဇော်ခံရတာမရှိဘူးတနည်းပြောရင်တော့လူတွေနဲ့နှိစ္စတာပြောရင်တော့မြတ်စွာဘုရားလောက်လလဘပေါများတာမြတ်စွာဘုရားလောက်ဒီစီဥ္စာချမ်းသာကြွယ်ဝတာမရှိပါဘူးလူမင်းနှမင်းဓမ္မမင်းတို့ကသူတို့မှရှိတယ်မှာဒီစီဥ္စာအားလုံးဘုရားကျွေးဆိုပြီးတော့ဆွံ့လူထားပြီးသားဖြစ်နေပါလေဒါကြောင့်မြတ်စွာဘုရားကတရောကလုံးမှာလောကီကောင်းကျိုးချမ်းသာနေနေလေထွက်ထွေရောက်နေတဲ့ပုဂ္ဂိုလ်ကဒီစီဥ္စာတစ်ခုလည်းမကောက်ဘူးပေါ့သင်္ဘောကြောကြောင့်ဂုံတရင်းနေနဲ့ကြည့်မယ်ဆိုရင်လည်းစကြဝဠာတိုက်တတောင်းတောင်းဂုံတရင်းကြိုးစိုးတော်မူပါရဲ့အချံယံနေနဲ့ကြည့်မယ်ဆိုရင်လည်းချံယံနေနေတဲ့ချံယံပိသက်တည်ကြောင့်များစွာရှိတယ်။စသည်အပြင်လောကီကောင်းကျိုးချမ်းသာကောင်းတဲ့အကျိုးတွေမှန်သမျှထွက်ထွေရောက်ပြည့်စုံနေလောကုတ္တရာကောင်းကျိုးချမ်းသာခြင်းနဲ့ဆိုရင်လည်းအရဟတမနဲ့အရဟတမရတ္တနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးဖြစ်တဲ့အတွက်ကြောင့်လောကုတ္တရာယန္တရီလေးပဲထွဋ်ထွေရအားလုံးပဲပြည့်စုံနေပြီပါဗျာ။ဇောကိလောကုတ္တရာကောင်းကျိုးချမ်းသာအားလုံးထွဋ်ထွေပြည့်စုံနေတဲ့ဘုရားရှင်ကိုအာယုပြုနေတဲ့ပုဂ္ဂိုလ်တွေလည်းပဲမိမိရဲ့ကောင်းကျိုးချမ်းသာလူကျင်တဲ့ရခြင်းနဲ့လူတရီရမြင်ဆိုတာကတန်တရားရှိစရာမလိုပါဘူး။ဒီတော့လောကီကောင်းကျိုးတွေလောကီကောင်းကျိုးရခြင်းနဲ့လူတရီရစီနေတဲ့တာရကကတော့သူတို့လည်းထုတ်ဖို့မနေတော့ပါဘူးအလုံးပဲပြည်တာပြည်တာပါပဲခါတာကြီးမကစင်းနေမှာဖတ်ရှိမယ်ဆိုရင်လည်းကိုတန်ရတန်ရကိုကိုရိပြည့်ပြည့်ရင်းနေကြတာပါပဲ နောက်ပြီးတော့လက်ဒီကောင်းကျိုးချမ်းသာဆိုတာကလည်းဘာမှလွမ်းလောက်ဆရာမရှိပါဘူးလွမ်းလောက်ဆရာမရှိတဲ့ကောင်းကျိုးချမ်းသာကိုရရနေတဲ့တာရကကိုကြီးကြီးခွင့်ကျယ်လုပ်ပြီးတော့ဉာဏ်တော်အနေနဲ့ဘာမှမပြောလို့ပါဘူးရှားဖို့အမှန်တန်ခက်ခဲတဲ့လောကုတ္တရာကောင်းကျိုးချမ်းသာကိုရရနေတဲ့တာရကလေးကိုပဲပြောပြပါမယ်လောကုတ္တရာကောင်းကျိုးချမ်းသာကိုရရနေတဲ့တာရကပြောလိုက်ရင်လောကီကောင်းကျိုးချမ်းသာကလည်းပြောပြီးသားပါပဲလောကီကောင်းကျိုးချမ်းသာရသွားစေနိုင်တဲ့အရှင်ပုလိနာသူပိယမထေဆိုတဲ့မထေတစ်ပါးရှိခဲ့ပူပါတယ်အမှန်ကတော့ဦးဇင်းတို့ဒီနေ့ဟောခြင်းတာကဒီမထေကြီးကြောင့်ကိုအဓိကဟောခြင်းတာပါဒီမထေကြီးကြောင့်မဟောခင်တိုင်ပိုင်းပြီးတော့ဤတန်းရှိလာလိုက်တဲ့ကုဒနာကြီးကျော်သွားတယ်နော်ပုလိနာသူပိယမထေပုလိနာဆိုတာသဲကိုပြောပါတယ်သူပိယဆိုတာစီဒီပထိုးပါပုလိနာသူပိယမထေဆိုတော့သဲပုံစီဒီမထေပေါ့ခေစကားနဲ့ပြောရင်တော့သဲပုံစီဒီဆရာတော်ပေါ့သဲပုံစီဒီဆရာတော်လို့ခေါ်ဝင်မယ်သူရဲ့သဲပုံစီဒီကသဲတက်စီဒီမျိုးမဟုတ်ပါဘူးရွှေသားပကတိအန်တီထားတဲ့စီဒီဖြစ်တဲ့အတွက်ကြောင့်ရွှေစီဒီလို့လည်းခေါ်လို့ရပါတယ်အဲကြောင့်ဆရာတော်ရဲ့ဘုရားကိုရွှေစီဒီဆရာတော်လို့ပဲမှတ်သားကြရအောင်ရွှေစီဒီဆရာတော်ရွှေစီဒီမထေလို့ကြားရတာပြောရပါမယ်တက်တော်ရင်ရွယ်ကိုမှန်းပြီးတော့သာပြောရပါမယ်ဘုရားနတ်တတိကိုခြေခံပြီးတော့ဝိပဿနာရှုပွားလိုက်တဲ့အတွက်ကြောင့်ရွှေစီဒီမထေရွှေစီဒီကိုယ်တော်လေးယဟန္တာဖြစ်သွားတာက9နှစ်အရွယ်မှာကလေးကယဟန္တာဖြစ်တာပါဗုဒ္ဓံဥပတိရဲ့ကျူးကျေးဇူးနဲ့ပတ်သက်တဲ့တာရကဒီထဲမှာတော့ဦးဇင်းတို့အနှစ်ချိုက်ဆုံးအကြီးညိုဆုံးအားအရာဆုံးဝတ္ထုတွေပါပဲ။ရွှေစရီကိုရင်ခုနှစ်နှစ်သားအရွယ်လို့ဆိုပြန်တော့လဲကိုရင်ဘွားနေကြရလားဆိုတော့မဟုတ်ပြန်ဘူး။ခုနှစ်နှစ်အရွယ်လူဝိဇ္ဇံကလေးကကယဟန္တာဖြစ်တာပါ။ဗုဒ္ဓံဥပတိပွားပြီးတော့ယဟန္တာဖြစ်တာပါ။တရားနာပိတိုင်းမှာလည်းစိတ်ဝင်စားကြမယ်ချင်ပါတယ်နော်အချိန်လုံးပြီမဲ့ဆက်ဟောခွင့်ရှိတယ်မလားဟောရမလားဟောပါဦးနော်ဟောပါဆိုရင်ဟောရမှာပေါ့လေသူဟောခြင်းတော့မဟုတ်ပါဘူးနော်ဟောခြင်းလို့ဟောတာတော့မဟုတ်ပါဘူးမြတ်စွာဘုရားဆန္ဒရှင်စီရောများရဲ့ဗုဒ္ဓပူဇနီးယဗုဒ္ဓပူဇာပွဲမှာဦးဇင်းတို့ကလည်းမြတ်စွာဘုရားရှင်ကိုကိုးစွန်းသမျှဓမ္မနဲ့ပူဇော်ခြင်းလို့ခဲခဲခဲခဲတောင်းပန်တက်လာပြီးတော့ဦးဇင်းတို့ပူဇော်ခြင်းဖြစ်ပါလေပူဇော်လို့လည်းပဲစိတ်ထဲမှာအမတန်ကြည်နီးပါရဲ့ပူဇော်ခွင့်ရအောင်ဆန္ဒပြတဲ့ဘုရားငါးကြီးဆရာတော်ပြတဲ့လူကတတိတကာဓမ္မများအားလုံးကိုလည်းဦးဇင်းတို့ကအချီးကျူးတင်ပါလေအဲ့တော့ရွှေစီဒီကိုရင်လေးလိုပဲပြောကြပါစို့ခုနှစ်နှစ်နဲ့ဖြစ်တာဆိုတော့အဲ့တော့ရွှေစီဒီကိုရင်လေးဟာဘယ်လောက်ထိအောင်ပါရမီထူးခြားတယ်လဲဆိုတော့ဒါလည်းပဲဗုဒ္ဓနုဒတိဘာဝနာရဲ့တကူပါပဲအဲ့ကဗုဒ္ဓနုဒတိဘာဝနာမတော်များခဲ့တဲ့တကူကြောင့်ဒီပစ္စုပန်ဘဝပဋိသင်္ဍေနေလာတော့သောတာပန်မိဘရဲ့ဝါမောပဋိသင်္ဍေနေတယ်အဖေကလည်းသောတာပန်အမေကလည်းသောတာပန်ဘလောက်ဆန်းကြထားလေအဖေရောမိရောသောတာပန်ဖြစ်ပြီးမှဒီကလေးကပဋိသင်္ဍေနေတာဖြစ်ပါလေတန့်ဆင်လိုက်တိုင်းအမျိုးကမြတ်လိုက်တိုင်းဝိဇိဥ္ဇာရဲ့အရာချမ်းသာခြင်းမှချမ်းသာမယ်မိမနှပါလုံးသောတပန်လောကုတ္တရာဥစ္စာယတနာတွေကတော့ချမ်းသာနေလို့အမတန်မြင့်မြတ်တဲ့ပုဂ္ဂိုလ်ပါသောတပန်မိဘရဲ့ဝါမပတိတန်ဒီနေလာတယ်မွေးဖွားပြီးတော့ခုနှစ်နှစ်အရွယ်သူ့ကိုမွေးဖွားခင်ကတည်းကလည်းသူ့ရဲ့မိဘနှစ်ပါးသောတပန်မိဘနှစ်ပါးရဲ့ရှင်ထုံးလေးတစ်ခုကလည်းမှတ်သားစရာပဲသောတာပန်ဖြစ်ပြီးဆိုတော့မြတ်စွာဘုရားကိုသက်နဲ့လဲပြီးတော့ကြီးညိုသွားပြီးသရဏသုံးပါးကိုသက်နဲ့လဲပြီးတော့ကြီးညိုသွားပြီးဆိုတော့ဗောဓိဝင်ရဲ့အပွေးကိုယူပြီးတော့သူတို့ကရှင်စီရီတည်ထားကြတယ်ဗောဓိဝင်ရဲ့အပွေးကိုယူပြီးတော့ဇီတည်တယ်ပြီးတော့မှရွှေတွေချရွှေသားတွေနဲ့တင်လူပူဇော်ထားတဲ့ရွှေစီရီလေးပေါ့ဗောဓိဝင်ရဲ့အပွေးကိုခြေခံပြီးတော့ရွှေစီရီလေးတစ်စုထုလုပ်ပြီးတော့ကိုယ်ကိုပူဇော်တာလေအိမ်မှာပဲကိုယ်ကိုပြီးတော့ပူဇော်တာပါအိမ်မှာကြောင်းကြောင်းလေးနဲ့ဆင်းရဲကြထားပြီးတော့ကောင်းကောင်းမွန်မွန်ထားပြီးတော့ပူဇော်တယ်တနေ့ကိုနှစ်ချိန်မနေ့တည်းညတည်းဒီဇီရော်ရဲ့ရှေ့မှောက်မှာတက်တော်ဒီသာမြတ်စွာဘုရားရဲ့ရှေ့တော်မှောက်လို့သဘောထားပြီးတော့မနေ့တည်းညတည်းဒီဖျားဝတ်ချက်ပါတယ် ဆရာဝတ္တဘဲဆိုတာမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ကိုစိတ်နဲ့ဆင်ခြင်းပြီးတော့ဘုရားရှင်ရဲ့ဂုဏ်တော်ရင်းရွတ်စုစိတ်နဲ့ဆင်ခြင်းဂုဏ်တော်ရင်းရွတ်စုစိတ်နဲ့လည်းဗုဒ္ဓဘာသာတိပွားနှုတ်ကလည်းရွတ်စုပြီးတော့တစ်နေ့နှစ်ချိန်ဘုရားဝတ်ပြုပါလေဒီချက်ကလည်းမှတ်သားရမယ်ဗုဒ္ဓဘာသာဝင်မှန်ရင်ဖျားကြောင်းကမှနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အိမ်မှနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အနည်းဆုံးတစ်နေ့နှစ်ကြိမ်တော့ဖျားဝတ်ပြုတယ်မာရီမနေ့ဧရာထတဲ့ကြိမ်မနေ့ဧရာဝင်တဲ့ကြိမ်ပေါ့ဧရာထဧရာဝင်ဒီတိုင်းမဟုတ်တော့ဆယ်နှစ်နိုင်မတိုင်ခင်မွန်တဲ့ဆယ်နှစ်နိုင်မတိုင်ခင်မနေ့ပိုင်းပိုင်းတစ်ကြိမ်မွန်တဲ့ဆယ်နှစ်နိုင်နောက်ပိုင်းတိုင်းရမဝင်ခင်တစ်ကြိမ်တင့်တော်တဲ့အချိန်မှာပေါ့လေအဲ့လိုမျိုးတစ်နေ့နှစ်ကြိမ်ဖျားဝတ်ပြုတဲ့လူကိုလုပ်တယ်မာရီယန္တနာရီလက်ရှိနေဆိုတော့ပြောစရာကိုမလိုတော့ဘူးပေါ့တဆင်စကားကြားရတဲ့တရင်လေးတစ်ခုကတော့ဈေးသားတစ်ခုမှာဈေးသားမှာမင်းနေကြတဲ့တန်ဃာရောကမနဲ့တည်းညတည်းဒီဖျားဝတ်တကြတယ်အဲ့ဒါကိုဈေးသားမှာဈေးသားဖွဲ့စည်းမှာပါဝင်တဲ့လူကြီးတယောက်ကတန်ဃာရောတွေဖျားဝတ်တကြပါနဲ့ဖျားဝတ်တဲ့ဆာတရားပဲအထုတ်ကြပါဒီလိုလျှောက်ထားတယ်လို့တဆင်စကားအားလုံးကြားဖို့ပါတယ်အချိန်ပြည့်ယောဂီဖြစ်နေအားထုတ်နေရင်တော့လည်းပဲဘုရားဝိမုတ်တပဲနဲ့အားထုတ်နိုင်ပါတယ်ဒါတောင်မှပဲတရားထိုင်နေချိန်မှာတော့ဘုရားကုံတော်ကိုအနည်းဆုံး10မိနစ်2မိနစ်3မိနစ်လောက်တော့ပွားရပါသေးတယ်တရားတဏှာကြီးထိုင်တော့မယ်ဆိုရင်ချက်ချင်းကြီးတရားမမှတ်သေးဘဲနဲ့ဥပဒနာကိုတိုင်းရမမှတ်သေးဘဲနဲ့ကုံတော်လေးကို10မိနစ်လောက်ဖြစ်စေ2မိနစ်3မိနစ်လောက်ဖြစ်စေစိတ်နဲ့ပွားရပါသေးတယ်မေတ္တာပြုလဲပို့လဲရပါသေးတယ်ပြီးတော့မှဝိပဿနာဆက်ရှိပါပါလေ။ဒီတော့ရှင်ပြည့်ယောဂီဖြစ်နေအပြင်ကလာဝင်တာမဟုတ်ဘဲနဲ့ရိတ်တမအမြင်နေတဲ့ပုဂ္ဂိုလ်ဆိုရင်တော့မနေ့တကြိမ်ညတကြိမ်ဘုရားကျောင်းဆောင်သွားပြီးတော့ဘုရားဝတ်တဲ့တဲ့အလုပ်ရိတ်တာတိုင်းထွက်ရပါလေ။အမှန်ကတော့တရားကြီးနေနေလည်းပဲတရားပူရခြင်းနဲ့စေတနာနဲ့လည်းဖြစ်ကောင်းဖြစ်နိုင်တာပေါ့လေ။ဘယ်လိုပဲဖြစ်ဖြစ်သာသနာ့အကျဉ်းထုံးကိုသဘောမပေါက်လို့ပြောတာလည်းဖြစ်နိုင်ပါလေ။သာသနာ့အကျဉ်းဆုံးသဘောမပေါက်လို့ပြောတဲ့ပုဂ္ဂိုလ်ကတော့သာသနာ့အကျဉ်းဆုံးနားလည်အောင်သဘောပေါက်အောင်ပြချာဆင့်ရှိစွာနဲ့သိခံပြီးတော့ရှင်းပြရမှာပေါ့အခုကြည့်လေယဟန်သာမဏေသီလရှိမပြောနဲ့လူဝိကြောင့်တောင်မှတနည်းနှစ်ချိန်ဘုရားဝတ်ပြုတာကအထောက်ထားလေးနဲ့မှယုံကြည်နေဆွေးနော်သာယံပါတနမသန္တိတကြဗုဒ္ဓတတမုခာသာယံပါတမနတစေညတတိတနည်းကိုနှစ်ချိန်တကြဗုဒ္ဓတတမုခာမြတ်စွာဘုရားရှိရဲ့ကိုရောသာတိထကုကွေတဲ့ရွှေစီဤထံတော်ဘာမှာနမတန်ဒီဘုရားရှိရဲ့ကိုတော်ရီပွားများပြီးတော့ဘုရားဝတ်ပြုကြလေကုန်သတည်းအဲဒီလိုနဲ့သောတာပန်နိဗ္ဗာန်ဘာကဒီနေ့ကိုနှစ်ကြိမ်ဘုရားဝတ်ပြုတယ်ဥပုံနေကြရင်တော့အထူးအစီအစဉ်အထူးအစီအစဉ်ဆိုတာကရွှေစည်လေးကိုစီရတော်တည်ထားတဲ့ကျောင်းဆောင်ကနေအပြင်ကိုထုတ်လိုက်တယ်။အပြင်ကသပွဲလေးပေါ်မှာခင်းလေးပြီးကြာကြာတာခင်းပြီးတော့အဲ့ဒီပေါ်မှာရွှေစည်လေးကိုတင်ထားလိုက်တယ်။တင်ထားပြီးတော့ယင်းသုံးရံပတ်လုံးဖရာရဲ့ဂုံတော်ကြီးပွားများရွဆူပြီးတော့အချိန်ကုန်တော်ကြပါလေ။တညာလုံးမှာအိတ်ထဲနဲ့ညာလုံးပေါ့ဘုရားကုံတော်ပွားတယ်ပွားလို့စိတ်ထဲမှာပီတိတွေတဖော်ဖော်ဖြစ်လာတော့စိတ်ထဲမှာမထားနိုင်တော့ပဲနဲ့နှုတ်ကနေရွတ်ဆိုပြီးတော့ဘုရားရဲ့ကုံတော်ကြီးကိုရွတ်ဆိုပြီးတော့ဘုရားကိုပူဇော်တယ်ဥပုံနေတိုင်းဥပုံနေတိုင်းသူအစီအစဉ်ဖြစ်နေဥပုံသီလတွေလည်းစောင့်ထိုင်ပြီးတော့တညာလုံးညာလုံးပေါ့ဘုရားရဲ့ကုံတော်ကြီးကိုပွားများပါတယ်ဒါဖြင့်ဘုရားငါးစုဆန်တော်ရှင်ဇေဒီတော်ထူးထောင်ပွဲကြောက်ရွံ့လာကြတဲ့ပိဋကအာရုံနဲ့ဒီနေ့ညတော့ညလုံးပေါ့ဘုရားပူဇော်ကြတော့မှချင်ပါရဲ့ပူဇော်ကြမလားအတန်လုံးဝမထွက်တော့ဘူးနော်ညလုံးပေါ့ပူဇော်ဖို့တာသာကိုတော်ဟောရကရှည်လိုက်ပြီးတွေးညတွေးနေမှာတော့မပြောတတ်ပါဘူးပြောလဲမတတ်နိုင်ဘူးဥစဉ်တော့ကတော့ဘုရားငါးစုဆရာတော်ပြရဲ့မျက်နှာတော့ကြည့်ပြီးတော့ပဲဟောရတော့မှာနော်ကောင်းတော်လိုပါကောင်းတော်လိုပါတရားကအဲ့တော့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုညလုံးပေါ့ညဆူပွားများပြီးတော့အချင်းကုံတော်ရပါလေဘုရားကဘလို့ကြီးညူကြတယ်လဲဆိုတာအဲ့ဒီလိုနဲ့ခုနှစ်ရွယ်ရောက်လာတော့ကလေးလေးကပါရမီမြင့်သေးတော့တဲ့
နှစ်နှစ်သုံးနှစ်လေးငန်း6နှစ်အရွယ်တုန်းကတော့ဘာမှအသိဉာဏ်ရှိခါကြမဖြစ်သေးဘူးပေါ့ဒါပေမဲ့ဒီဘဏ္ဍာကဘုရားကိုပြုတဲ့ဆိုသူလည်းလိုက်ပြုတာပါပဲဒီဘဏ္ဍာကဂုဏ်တော်ပေါ်တဲ့ဆိုသူလည်းလိုက်ပွားတာပါပဲဒါပေမဲ့ပါရမီမရည်သေးတော့ချက်ချင်းကြီးတရားမရသေးဘူးခုနှစ်နှစ်သားအရွယ်ရောက်တော့ဒီနေ့တခုတော့ဥပုံနေမှာရွှေစည်ဒီကိုပြင်ထုတ်ပြီးတော့ညလုံးပေါင်း6ခုပူဇော်ကြတယ်အဲ့ဒီအချိန်မှာခလေးလေးကလည်းဒီကနေထိုင်ပြီးတော့ဂုဏ်တော်တွေပွားပြီးတော့ပူဇော်နေတယ်။ရွှေစည်တော်ကိုပူပြီးဖူးပြီးတော့ပူဇော်ရင်းပူဇော်ရင်းနဲ့အဲ့ဒီမှာပါရမီကလည်းအချိန်တန်လာပြီးပါရမီကလည်းရှင်းလာပြီးဆိုတော့မိမိရှိမှမှရှိတဲ့ဘောဓိပင်အပွဲကိုခြေခံပြီးလှုပ်ထားတဲ့ရွှေစည်ကြီးကိုဖူးမြော်ရင်းဖူးမြော်ရင်းနဲ့အတိတ်ကဇေရီတီထားကိုပဲခဲ့တဲ့ကုသိုလ်ကိုသွားပြီးတော့တရားရတယ်။စတိဒရဉာဏ်ရတော့တဲ့ဆိုပါဆိုကတ္တဗာမြတ်စွာဘုရားရှင်ရဲ့သာသနာကိုယ်ပြီးနောက်ပိုင်းနဲ့အခုဂေါရမဘုရားမြတ်စွာသာသနာမပေါ်ခင်ဆက်ကြသာသနာပကာလလေးတစ်ခုမှာဇေရီတီထာကိုယ်ပဲခဲ့တဲ့ကုသိုလ်လေးကိုဘွားကနေတည်ကြလိုက်တယ်တခုသောဘုရားကဒီဟာဟိမွန်နာရင်းမှာရေသေးပေါင်း14,000ရဲ့ကြီးမှုရေသေးဆရာကြီးတယောက်ဖြစ်ခဲ့ပြီးတယ်ယသိဆရာကြီးကို14,000တော့ယသိတပည့်တွေကစိကလူပြေပူဇော်ကြတယ်တခြားတခြားတော့တပည့်တရားဓမ္မတွေကလည်းစိကပူဇော်ကြတယ်တနေ့တော့ယသိဆရာကြီးကစဉ်းစားတယ်ငါကလူပေါင်းများစွာကပူဇော်ကြတယ်ဒါပေမဲ့ငါပူဇော်မယ်ဆိုတော့မရှိဘူးငါကတော့လူပေါင်းများစွာကိုဆုံးမဩဝါဒတွေပေးနေတယ်ငါကဆုံးမဩဝါဒပေးမယ်ဆိုတော့မရှိပါလားလောကမှာပူဇော်ရမယ့်သူမရှိကိုယ်ကိုပြောဆိုဆုံးမမဲ့သူမရှိဘဲနဲ့နေရတာအမတန်အထီးကျန်လာပါလေအမတန်စိတ်တည်မဲလာပါလေဒီတော့ငါပူဇော်ရမယ့်သူငါကိုပြောဆိုဆုံးမမဲ့သူတော့ရှာမပဲဆိုပြီးတော့တက္ကလောကလုံးကိုဇံပင်ကြီးတစ်ခုနဲ့လက်ပြီးတော့ရှာပြီးမဲ့မတွေ့ဘူးသူပူဇော်ရမယ့်သူမတွေ့ဘူးမတွေ့တော့ပါရမီဓက်ခံကလည်းရှိတဲ့ပုဂ္ဂိုလ်ဆိုတော့သာသနာ့ကာလဖြစ်ပေမဲ့လို့သိဉာဏ်လေးကလင်းငနဲ့ရလာတယ်ကုသိုလ်ကိုလိုချင်တဲ့ပုဂ္ဂိုလ်ကလည်းဖြစ်နေတော့သူရဲ့ကျောင်းသင်္ကန်းနဲ့မဏိမွေမှရှိတဲ့မြစ်တစ်ခုကိုဆင်းဤကံပါကသဲတန်းတန်းလေးကိုရွေးယူပြီးတော့သဲပုံစီရီလေးတစ်ခုတည်ထားကိုးပွဲပါတယ်သဲပုံစီရီလေးတည်ထားပြီးတော့သူရဲ့ဗိညာဉ်တစ်ခုနဲ့အဲ့ဒီသဲပုံစီရီလေးကိုရွှေစီရီရွှေသားပကတိပြီးတဲ့ရွှေစီရီဖြစ်နေဖန်ဆင်းလိုက်ပါလေအမှန်ကတော့ဇီရီတိုင်းဇီရီတိုင်းဟာသဲပုံဇီရီကြီးပါပဲအခြေခံအဖြစ်တော့เนาะဒါကြောင့်လည်းအခုတပေါင်းလားကိုဘာပွဲတော့တပေါင်းလားကိုဘာပွဲတော့လို့ခေါ်လဲသဲပုံဇီရီပွဲတော့လို့ခေါ်ကြတယ်เนาะတပေါင်းလားဆိုတော့သဲပုံဇီရီပွဲတော့ကျင်းပတယ်လားဖြစ်ပါတယ်ဒါကြောင့်ဟိုနေရာလဲဖရာဝဲဒီနေရာလဲဖရာဝဲနဲ့ဖရာဝဲတွေချင်းချင်းတွေကျင်းပနေကြဖျားဝဲဆိုတာကတော့လေစစ်စစ်ဖို့တော့လိုတာပေါ့လေဖျားဝဲစစ်စစ်ဖြစ်ဖို့တော့လိုတာပေါ့နော်ခုနကကိုယ်ဝန်ဆောင်မြို့သမီးလေးတို့သွားတဲ့ဖျားဝဲဆိုတာကတော့တရားဝဲနဲ့တရားနဲ့ပူဇော်တဲ့ဖျားဝဲဖြစ်ပါတယ်ဖျားကိုစီမီပန်းရင်ရင်စားတဲ့လူဝဲဝတ္ထုစုစုနဲ့ဖျားရဲ့ဂုဏ်တော်တွေကြီးမားပြီးပူဇော်တဲ့ဖျားဝဲဖြစ်ပါတယ်ခုခေတ်ဖျားဝဲဆိုတာကတော့အများအပြားဖျားဝဲလို့ဆိုပေမဲ့ဖျားကိုပူဇော်တာတဲ့ဖျားကိုပူဇော်တဲ့ပူဇော်တာချက်အပျော်အပါးကိုပို့ပြီးတော့လေးပေးတဲ့သဘောတွေညာလာပါလေ။ဘုရားရဲ့ဘုရားဝဲဆိုပြီးတော့ဘုရားရဲ့ဂုဏ်တော်တွေပွားပြီးတော့ပွားတယ်။ဘုရားရှင်မှာပွားပြီးတော့ဂုဏ်တော်တွေပွားပြီးတော့ဘုရားရဲ့ဂုဏ်တော်တွေပြည့်တော်တွေရွဆိုးတယ်။ဒါကနေပါလေ။ဘုရားရှင်ရဲ့ဘုရားဝဲဆိုပြီးတော့ဘုရားရဲ့တရားတော်တွေကိုဟောပြောတဲ့တရားဝဲဆိုတာလည်းအမတန်ရှားပါလေ။တရားဝဲကျင်းပရင်တော့ကျင်းပမယ်ပေါ့လေနည်းနည်းပါးပါးမဆုံးမဖို့လေကျူကျူသဘောလောက်ကျင်းပပြီးတော့တကယ်တရားဝဲလေးကြက်လေကြရောအငြိမ့်ပွဲဆက်ပွဲတွေနဲ့ချင်းချင်းတဲ့ကဲကြတော့တာပဲပေါ့နော်အဲကြောင့်လေကြီးဆရာတော်ဖြားကြီးရဲ့ဆုံးမေးတစ်ခုရှိပါတယ်တစ်နှစ်တစ်ခါငရေရှာယူရွာဖရားဝဲကြားမှာတော့အာရောဟဏဆရာကြီးပေါ့လေနော်တစ်နှစ်တစ်ခါငရေရှာယူရွာဖရားဝဲဖျားဝဲလို့လည်းပဲနဲ့ငရေရှာတာလည်းကုသိုလ်ရှာတာမဟုတ်ဘူးလားလို့မေးစီရပေါ့ဖျားဝဲစစ်စစ်ဆိုရင်တော့ကုသိုလ်ရှာတာပါနိဗ္ဗာန်ရှာတာပါဂုဏ်တော်တွေပွားမယ်ဖျားကိုတရားနဲ့ပူဇော်မယ်ဆိုပြီးတော့တတိပဌာန်းဝိပဿနာတရားတွေပွားမယ်တ တဏ္ဍာရီကဘာဝနာကုသိုလ်ကောင်းမှုတွေနဲ့ဘုရားကိုပူဇော်တယ်ဆိုရင်တော့ဒါဘုရားပွဲစစ်ပေါ့အငြိမ်းဝဲဆက်ပွဲပွဲဝဲရှင်ပွဲတွေနဲ့ကျင်းပတာကတော့ဘုရားပွဲမဟုတ်ပါဘူးဘုရားကိုကုတုံးလုပ်ပြီးတော့ပြောကြည့်ရတာဖြစ်ပါတယ်အိမ်မှာ TV ရှိတာအားများတော့ဘုရားပွဲဘုရားကြောင့်ကြောက်ပြီးတော့ TV ညာလုံးပေါက်လာကြည့်ရတယ်အိမ်မှာတခြင်းနားထောင်ရတာအားများတော့ဘုရားကိုကုတုံးလုပ်ပြီးတော့အတန်ကြီးအိမ်မှာဆောင်းပါးကိုကျေဖွင့်ခြင်းတည်းကြီးဖွင့်တာအားများတော့ဘုရားရှင်မှလာပြီးတော့လော့စပီကာနဲ့နားတန်ချက်စကြီးနဲ့အကျယ်ကြီးဖွင့်ပြီးတော့သင်္ချာထောင်ရတယ်အိမ်မှာကာမဂုဏ်ချမ်းသာခံစားရတဲ့အားမရလို့ဘုရားကိုဘုရားရှင်မှလာပြီးခံစားကြတယ်လို့ဆိုကြပါစို့စကလုံးကရိုင်းနေပြီးတော့ဖြစ်တယ်ဒါပေမဲ့တကယ်အမှန်တရားဖြစ်နေတယ်နော်အိမ်မှာကာမဂုဏ်ခံစားရတာအားမရလို့ဘုရားရှင်မှလာပြီးတော့ခံစားကြတယ်အိမ်မှာကဲရတာသိအားမရလို့ဘုရားရှိခိုးလာကဲကြတယ်။ဒါကုဖြစ်ရဲ့ဘုရားဝါးများစွာတရားဥပဒေဖြစ်ပါလေ။ဒီတော့ပျော်ဝဲရှင်ပွဲရင်ပွဲဆက်ပွဲဆိုတာကတော့ကုသိုလ်လုံးမဟုတ်ပါဘူးအကုသိုလ်လုံးဖြစ်ပါလေ။အကုသိုလ်ရဲ့အကျိုးပေးကတော့အပေလေးပါပါပဲ။ဒါကြောင့်လေဒီဆရာဘကြီးကတနည်းတစ်ခါငရေရှာလူရဘုရားကိုဝေးတယ်။အဲ့ဒီဆောင်းပုံလေးရောဆိုကြည့်ကြပါလား။ဆိုဆိုမြမမမြောင်ဆိုလိုက်ကြပါလေတနှစ်တခါငရေရှာလူရွာဖျားဆွေတနှစ်တခါငရေရှာလူရွာဖျားဆွေဆိုလိုက်ပါ